RFA လေးလာစုံစမ်းချက်အရ2016အာဆာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဒုံကျုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးစတင်ချိန်ကစပြီးရခိုင်ပြည်နယ်မြောက်ပိုင်းသတင်းရယူခွင့်ဟာပိုပြီးတင်းကျပ်လာတယ်လို့သိရပါတယ်။သတင်းမီဒီယာကောင်စီကဦးမြင့်ကျော်ကအခုလိုပြောပြပါဗျာ
2016ဖြစ်ပြီးကတည်းက2019ဧပြီလမှာတည်းကရခိုင်ပြည်နယ်မှာသတင်းရယူခွင့်ကိုဟိုခွင့်တောင်းပြီးမှသွားမယ်ဆိုတဲ့ဟာမျိုးပြည်တွင်းသတင်းတော့ပြည်ပသတင်းတော့မဟုတ်နော်ခွင့်ပြုချက်ရှိမှသတင်းတော့သွားမယ်ဆိုတဲ့ဟာမျိုးသမရယုံရင်စာနဲ့ထုတ်ထားတဲ့ဟာမျိုးဟိုအွန်လိုင်းပေါ်မှာလည်းဟိုတက်လာပြီပဲဗောနော်အဲ့ဒါ2019အေဂျီလာပေါ့ဒုတိယကြိမ်တခါဟိုတက်ခက်ခံမဖြစ်ခင်ကတည်းကအဲ့လိုကန့်သတ်ထားတာအဲ့ဒ
ါပြည်တွင်းခြေဆိုင်ပြည်ပသတင်းဌာနတခုကအမည်မဖော်လို့တဲ့သတင်းတောက်တူကလည်းသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ပမပိုင်းတော့အခုစစ်ပြသွားမယ်စစ်ပြသွားပြီးတော့ကန့်နေတာသွားချင်လို့ဆိုလို့ရှိရင်ပါမေးလုံးလို့ရတယ်ပါမေးကတစ်ချင်းတည့်ရတော့ပြရတယ်ရပြီရှင်ကန့်နေတဲ့သွားလို့ရတယ်အဲ့တော့16မိနစ်ပိုင်းပါဆိုလို့ရှိရင်အဲ့ဒီကန့်နေတဲ့ဝင်လို့လည်းပြိလိုက်တယ်ကျန်တဲ့နေရာသွားဖို့လည်းသွားခွင့်မရတော့ဘူးပေါ့နောက်ပိုင်းတော့ဆွေရပကာဆွေရခီးစင်နဲ့သွားရတယ်လို့တယ်အဲ့ဒါတွေကလည်းသူတို့စီစဉ်နဲ့သူတို့ပို့တဲ့နေရာပဲသွားခွင့်ရတော့ကိုယ်ကလုံးလုံးလည်းသွားခွင့်မရဘူးပေါ့
ဒါတော့သတင်းတော်တူပြောတော့တာပါအရင်ဆုံးကလက်ထက်ကစစ်တွေအနီးတဝိုင်းနဲ့မောင်တော်ဒေသကိုသတင်းရယူခွင့်ခက်ခဲတာမှန်ပေမဲ့ခွင့်ပြုချက်ရရှိခဲ့တဲ့အကြောင်းဒါပေမဲ့ဒီအဆိုးအဝါလက်ထက်မှာ2016တိုက်ခိုက်မှုတွေနောက်ပိုင်းစစ်တွေအနီးတဝိုင်းဒုက္ခသည်စခန်းတွေကိုဝင်ရောက်သတင်းယူဖို့တောင်ခက်ခဲလာကြောင်းပြည်ပသတင်းဌာနကြီးတစ်ခုမှသတင်းထောက်အဖြစ်တာဝန်ထမ်းနေသူကိုပြည့်စုံဝင်းက RFA ကိုပြောပြပါရစေ။ဘော
ပေါ်တော့အဓိကတော့ကျွန်တော်တို့ဒီမန္တလေးသတင်းတောက်တွေနဲ့တွဲဆက်ပြီးတော့သွားသတင်းယူရတဲ့ခါမှာပေါ့နော်။ဟိုအရင်တုန်းကတော့ဒီ2019တိုက်ခိုက်မှုမတိုင်ခင်အထိရောကျွန်တော်တို့ဒီစစ်တွေမှာပဲပြောမှာပေါ့နော်စစ်တွေမှာဆိုရင်ကျွန်တော်တို့ FIR ဒီစစ်ပြည်နယ်ဆိုရအောင်ကျွန်တော်စာတင်လို့ရှိရင်ကျွန်တော်ခုမိချက်ရတယ်အဲ့ခါမှာဒီစစ်တွေမှာရှိရဒီဒုက္ခတွေစခန်းတွေရပြီးတော့ဒီတော့မှာရှိရဒုက္ခစခန်းတွေကျွန်တော်တွားပြီးတရင်ချူလို့ရတယ်ပေါ့နော်ဆိုတော့အဲ့ကာလကလေးကကျွန်တော်ဒီမောင်းတော့တွားဖို့ဆိုတာကဒါခက်ခဲရပေါ့ဟိုမဖြစ်နိုင်လို့မဟုတ်ဘူးဒါပေမဲ့စာအဆင့်ဆင့်တင်ရတယ်ကျွန်တော်တို့3လကြာတယ်3လကြာတယ်ပေါ့နော်အဲ့ကာလမှာတော့ဒီစစ်တွေတွားရင်အဆင်ပြေတယ်တပတ်ဆောင်ရတယ်ဆွဲဆောင်ရတယ်တော့ဒီဝင်ဝင်ရတယ်ပေါ့ဒါပေမဲ့ဒီတက်ခဲမှုဒီဒီရဲ့ကာလမှာဆိုလို့ရှိရင်တော့ဒီစစ်တွေကဒုက္ခတွေစခန်းတွားရင်တော့မှအခက်ခဲရှိရပေါ့ဆိုတော့ဒီလိုအချိန်တွေမှာကျွန်တော်တို့ဒီမောင်းနှုံးဒေတာကိုမပြောနဲ့ပေါ့နော်ဒီလိုလက်တွားခွင့်ရဖို့မပြောနဲ့ပြောဒီစစ်တွေမျိုးနဲ့စစ်တွေမျိုးပေါ်မှာရှိတဲ့ဒီဒုက္ခတွေစခန်းတွေဒီဥပမာရှိတဲ့ဒုက္ခတွေစခန်းတွေကိုတွားဖို့တော့မှအခက်ခဲရဖြစ်နေတယ်လို့ပြောလို့ရမှာကြ
တကယ်လို့အစိုးရရဲ့ခွင့်ပြုချက်မပါဘဲသတင်းရယူဖို့ကြိုးစားသူတွေအဖွဲ့အစည်းတွေနဲ့လိုက်ပါသွားပြီးသတင်းယူဖို့ကြိုးစားသူတွေကိုလည်းဖိနှိပ်တာချိန်ချောက်တာပစ္စည်းသိမ်းယူတာတွေရှိခဲ့တယ်လို့ဦးမြင့်ကျော်ကပြောပါတယ်
။အဲဒီမှာဘယ်လိုကန့်သတ်တဲ့ကြုံတွေ့ခဲ့ရလဲဆိုတော့ဒီ2019မှာပဲဟိုနိုင်ငံသတင်းနောက်တချို့ကိုကေစာလိုက်ဝါပေးတဲ့သူတွေသူအပါဝင်ပေါ့နော်နိုင်ငံသတင်းနောက်တွေကိုဟိုတယ်မှာလာပြီးတော့ဘယ်လိုကောင်းလဲလာပြီးလူအုပ်နဲ့ဟိုတင်းလောက်တာနောက်ကတော့တချို့လမ်းမှာနေဟိုဓာတ်ပုံရိုက်တယ်ဆိုပြီးတော့ချင်းထွက်တာအဲ့ဒါမျိုးတွေကကျွန်တော်မှတ်မိသလောက်ဆိုအနည်းဆုံးနိုင်ငံသားတွေနောက်နေ2ချိန်3ချိန်2ချိန်အနည်းဆုံး2ချိန်လောက်ကြုံမှုတာပေါ့နော်ပြီးခဲ့တဲ့2019ထဲမှာပေါ့နော်ဟိုပြည်တွင်းသတင်းနောက်တွေလည်းပြီးခဲ့တဲ့ဒီဇင်ဘာမှာတော့ဈေးတိမြင်မှာအသိတဲ့အတိုင်းပဲ2ရောက်ပေါ့နော်အဲ့မှာဒါပြည်တွင်းရသတင်းနောက်ပဲသူတို့လည်းဟိုချိန်ချောက်ခံရတယ်သူတို့ပစ္စည်းတွေလာနေချီပြီးသူတို့ရဲ့ကင်မရာတွေအော်ဒင်းတွေကိုဟို laptop တွေရောဖုန်းတွေရောသိမ်းခံနေရတာရှိတယ်ပေါ့
2019ဩဂုတ်လကထုတ်ပြန်တဲ့ Kofi Annan Commission အစည်းအဝေးခန်းစာစာမျက်နှာ39မှာ2019အောက်တိုဘာ6ရက်ကလေးကသတင်းမီဒီယာတွေကိုဝင်ရောက်ခွင့်တင်းတင်းကြပ်ကြပ်ပိတ်ပင်ခဲ့ပြီးဒီဒေတာကိုပြည်တွင်းပြည်ပသတင်းမီဒီယာတွေဝင်ရောက်ခွင့်ပြုဖို့အားပေးတိုက်တွန်းခဲ့တဲ့အကြောင်း2019 March လကစပြီးတော့သတင်းရယူခွင့်အနည်းငယ်တိုးတက်လာတာမှန်ပေမဲ့အကန့်အသတ်တွေအများစွာရှိကြောင်းအထူးသဖြင့်နိုင်ငံခြားသတင်းတောက်တွေကိုအကန့်အသတ်တွေရှိနေကြောင်းဖော်ပြထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းသတင်းမီဒီယာအဖွဲ့အစည်းတွေလွတ်လွတ်လပ်လပ်သတင်းရယူခွင့်ရှိဖို့အစိုးရကခွင့်ပြုနေတဲ့အကြောင်းပြည်နယ်အစိုးရကရောပြည်ထောင်စုအစိုးရကပါထုတ်ဖော်ပြောလို့ရှိတဲ့ကိစ္စတစ်ခုကတော့အစိုးရကစီစဉ်ဆေးလွတ်နေတဲ့ခီးစဉ်တွေဖြစ်ပါတယ်2019ဩဂုတ်လ24ရက်နေ့ကထုတ်ပြန်တဲ့ Kofi Annan Commission အကြံပြုချက်အမှတ်31မှာပြည်ပကဖြစ်ပွားရာဒေသကိုသတင်းမီဒီယာတွေဝင်ရောက်ခွင့်အပြည့်အဝနဲ့ပုံမှန်ခွင့်ပြုချက်ပေးဖို့အကြံပြုခဲ့ပါတယ်ဒီအကြံပြုချက်ထွက်ပေါ်လာပြီး2018မတ်လမှာအစိုးရပြန်ကြားရေးဝန်ကြီးဌာနကစီစဉ်တဲ့နှစ်ပတ်တစ်ကြိမ်သတင်းတောက်ခီးစဉ်ကိုစတင်ခဲ့တာဟာအောက်တိုဘာ22ရက်ဒီသတင်းရေးသားချိန်အထိ73ချိန်ရှိသွားပြီလို့သိရပါတယ်။ပြည်ပသတင်းဌာနတခုကသတင်းတောက်တခုဖြစ်တဲ့ဦးတီဟာသွေးကဒီခီးစဉ်နဲ့ပတ်သက်ပြီးသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။အခုချိန်ဒီကတော့ပေါ်တော့ Kofi Annan ရဲ့ Kofi Annan Commission ရဲ့ဒီအကြံပြုစာထဲမှာလည်းပါတာဖြစ်တဲ့အတွက်ကြောင့်မို့လို့အစိုးရအနေနဲ့ကတော့ပုံမှန်တစ်လကို2ချိန်အနည်းဆ ့သူတို့တွေဟောမီဒီယာတွေကိုပို့ပေးတယ်သူတို့အစီအစဉ်တွေတော့ရတယ်ပေါ့နော်ဟိုတွားတဲ့အခါမှာလည်းအဲ့ဒီအစီအစဉ်တွေအတိုင်းပဲတနေရာပြီးတနေရာကိုချိန်ကြိုတွင်းပါပေါ့နော်လမ်းကဟို3ရက်ခီးလောက်ဖြစ်တတ်ပြီးတော့လမ်းပေါ်မှာအချိန်ကုန်တာများတယ်အဲရွာတွေလူတွေတွေ့တဲ့အခါမှာတော့အချိန်နည်းတယ်45မိနစ်အများဆုံးရတာပေါ့နော်ဆိုတော့အဲ့လိုအခြေကန့်သက်တစ်ခုတည်းမှာပဲနောက်တစ်ခါဟိုသတ်မှတ်ထားတဲ့နေရာတွေပေါ့နော်ချိုတင်ဟိုခွင့်ပြုထားတဲ့နေရာတွေလောက်ပဲရတယ်ကန့်သက်တစ်ခုတည်းမှာပဲလုပ်နေရတော့ပေါ့နော်ဟိုကိုယ့်အစီအစဉ်နဲ့ကိုယ်သွားပြီးတော့ကိုယ်သွားတဲ့နေရာသွားပြီးမေးချင်တာမေးလို့ရတဲ့အနေအထားမျိုးတော့မဟုတ်သေးဘူးပေါ့နော
်အစိုးရကစီစဉ်ပေးတဲ့ခီးစဉ်တွေနဲ့ပတ်သက်လို့သတင်းပြန်လည်ရေးသားကြရမှာနိုင်ငံတကာသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းမီဒီယာတွေကြားအမြင်တူညီမှုမရှိပါဘူးနိုင်ငံတကာမီဒီယာတွေရဲ့အလေးထားတဲ့အကြောင်းအရာဟာဒီဒေသမှာလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့သလားလူ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့သလားဆိုတာကိုစုံစမ်းတင်ပြဖို့ပဲဖြစ်ပါတယ်။အောက်တိုဘာ10ရက်နဲ့13ရက်ဝါရှင်တန်ပို့သတင်းစာရဲ့သတင်းတင်ပြချက်နဲ့ဆောင်းပါးတွေမှာဒီလိုအစိုးရကစီစဉ်တဲ့ခီးစဉ်တွေဟာဝါဒဖြန့်ခီးစဉ်လို့အတိအလင်းရေးသားထားပါတယ်။အောက်တိုဘာ18နဲ့22ရက်နေ့က CNN သတင်းဌာနကထုတ်ပြန်တဲ့သတင်း report တွေမှာလည်းဒီချက်တွေကိုပဲအထူးပြုတင်ပြထားတာတွေ့ရပါတယ်။2014ကနေ2016အထိသမ္မတဦးသိန်းစိန်အစိုးရလက်ထက်ပြည်ကြ ాయి ဝန်ကြီးဖြစ်တာဝန်ယူခဲ့တဲ့ဦးရထွတ်ကအခုလိုသတင်းမီဒီယာတွေကိုအစိုးရကခီးစဉ်ဆွဲပြီးလိုက်ပို့တာဟာအကျိုးကျေးဇူးနည်းပြီးတော့အလုံးမဖြစ်ဘူးလို့သုံးသပ်ပါတယ
်။ဘုမောလေးလည်းပြောရတော့ဗျာကျွန်တော်နိုင်ငံရဲ့အခြေအနေမှာကိုနိုင်ငံတကာကသိချသိဖို့တို့တာကနိုင်ငံတကာသတင်းမီဒီယာတွေမှာမများပေါ်ပြဖို့လိုတော့ဘူး။နိုင်ငံတကာသတင်းမီဒီယာတွေမှာပါဖို့ဆိုတာကဆောင်သားအကြောင်းသူတွေကိုလေးလာရေးခီးသွားသလိုမျိုးခေါ်ပြီးတော့မှလိုက်ပြတာမျိုးတော့အလုံးဖြစ်ဘူးဗျာ။ဆောင်တော်ကသူကဆက်တော့မှလည်းအဲ့ဒီပုံစံမျိုးလုပ်ခဲ့ဘူးလေ။ဒါပေမဲ့ဒီဟာမျိုးစပြီးတော့စီစဉ်နေဆိုတဲ့ကူကအထူးသဖြင့်နိုင်ငံကမီဒီယာတွေကတိတ်ပြီးတော့မှယုံကြည်မရှိဘူးပေါ့။လုံကြံပြီးတော့ပြတယ်၊ဆက်လန်းတင်ပြီးတော့ပြတယ်လို့သံသရာရှိတဲ့အတွက်ကြောင့်မလို့အကျိုးသက်ရောက်မှာလဲတဲ့။အကောင်းဆုံးကတော့ကြည့်ကြတဲ့စီမံစည်းကမ်းတက်မှပြမဒရလသွားလာဝင်ပြတာဟာပဲအကောင်းဆုံးပါ
။ဒါတော့ပြန်ကြိုက်ဝန်ကြီးဟောင်းဦးရထွတ်သုံးသပ်ပြောကြားတော်တာဖြစ်ပါတယ်။ဒီခီးစဉ်နေတဲ့ပတ်သက်လို့ RFA ရဆက်သွယ်မေးမြန်းခဲ့တဲ့ပြည်တွင်းပြည်ပသတင်းတောက်တွေနဲ့ပြန်ကြားရေးဌာနအရာရှိတချို့ရဲ့အဆိုအရဒီလိုစီစဉ်ပြသတဲ့ခီးစဉ်တွေမှာကုန်ကျစရိတ်များလာတာစိတ်ဝင်စားစရာသတင်းအကျိုးကျေးဇူးနည်းပါးလာတာတွေကြောင့်အခုနောက်ဆုံးအောက်တိုဘာဒုတိယပတ်ခီးစဉ်မှာပြည်တွင်းသတင်းမီဒီယာတစ်ခုသာလိုက်ပါမဲ့သူရှိတဲ့အတွက်အဲ့ဒီခီးစဉ်ကိုဖျက်သိမ်းလိုက်ရတယ်လို့သိရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခမှာနိုင်ငံတကာကစွပ်စွဲနေသလိုအပြစ်ကျူးလွန်တာတွေရှိခဲ့သလားရှိနေသလားလူတက်မှုအာရမပြုခြင်းမှုနေအိမ်မိရှုဖြစ်စည်းတာတွေကိုဘယ်သူတွေကလုပ်နေသလဲဒေသခံမွတ်စလင်တွေကျေးရွာတွေကနေထွက်ပြေးသွားအောင်လှုံ့ဆော်အကြက်ကင်တာချင်းချောက်တာဟာအာဏာပိုင်တွေဆွဆွဲတယ်လို့အာစာအကြမ်းဖက်သမားတွေနဲ့ထောက်ခံသူတွေလားနိုင်ငံတကာကဆွဆွဲနေတယ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေလားဒီအချက်တွေကိုပြည်တွင်းခြေဆိုင်နိုင်ငံတကာသတင်းတောက်တွေပြည်တွင်းသတင်းဌာနတွေကသတင်းတောက်တွေဖို့တိတိကျကျသိခွင့်မရခဲ့တယ်လို့ရေးသားဖော်ပြနိုင်ခြင်းလည်းမရှိပါဘူးနိုင်ငံတော်အတိုင်ပင်ခံရုံးသတင်းပြန်ကြားရေးကော်မတီကထုတ်ပြန်ချက်အရာပဲသိရတာဖြစ်ပြီးစမ်းစစ်မေးမြန်းခွင့်လေးလာစုံစမ်းမေးမြန်းခွင့်တွေမရရှိခဲ့ပါဘူးဒါတွေကိုသိနိုင်တင်ပြနိုင်ဖို့ကိုယ်တိုင်လွတ်လွတ်လပ်လပ်သတင်းရယူခွင့်တင်ကြရမှာလဲပြည်내အစိုးရနဲ့ပြည်အောင်စုအစိုးရကြားအပြန်အလှန်လွှဲချနေပြီးတာဝန်ယူဖြေရှင်းမှုမရှိတာကိုတွေ့ရပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးအောက်တိုဘာ9ရက်နေ့ကပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လှထွန်းနဲ့ RFA တွေ့ဆုံမေးမြန်းရမှာထည့်သွင်းမေးမြန်းခဲ့ပါတယ်ဒုတိယဝန်ကြီးဦးအောင်လှထွန်းကဒီကိစ္စအတုအနေနဲ့မသိရှိတဲ့အကြောင်းဒါပေမဲ့တဆင်ချင်းခွင့်ပြုနိုင်ဖို့ကြိုးပမ်းသွားမယ်အကြောင်းဖြေကြားခဲ့ပါတယ
်။ပြည်ထောင်စုအဝကိုကျွန်တော်တို့ခွင့်ပြုချက်တင်ခဲ့ဟုတ်ကဲ့လာတယ်ရ။ဟု
တ်ကဲ့
။ပြည်ထောင်စုအဝတင်တဲ့ခါကျတော့ဒီပြန်ကြိုက်ဆရာတို့ပြန်ကြိုက်ဝန်ကြီးဌာနကပဲအာဒါကပြည်နယ်သတင်းကန့်သတ်မထားပါဘူးပြည်နယ်ကိုပဲတင်ပါပြည်နယ်ကခွင့်ပြုရင်သွားလို့ရပါတယ်ဆိုပြီးကျွန်တော်တို့အကြောင်းပြန်တယ်အကြောင်းပြန်တော့တယ်လီဖုန်းကနေပြန်တယ်ပေါ့ဗျာ။အဲ့ဒီဆာမှာကျွန်တော်တို့ကရခိုင်ပြည်နယ်မှာရှိတဲ့ရခိုင်ပြည်နယ်အစိုးရကိုသွားတင်ပါတယ်
။ဟုတ်ကဲ့
။ရခိုင်ပြည်နယ်အစိုးရကိုသွားတင်တဲ့ခါကျတော့ရခိုင်ပြည်နယ်အစိုးရကဒီတော့သူကခွင့်ပြုချက်ပါမှာပဲသူလက်ခံမယ်လို့ပြောပါတယ်ဒီဒီတနည်းအားဖြင့်ပြောရမယ့်အပြန်လန်လွှဲချသလိုဖြစ်နေဗောလီဘောပုတ်သလိုဖြစ်နေကျွန်တော်အရသာပြောလို့ဆိုတော့ဒီနေ့ကဒီတော်စုကိုလွှဲချတယ်ဒီတော်စုကဒီနေ့ကိုလွှဲချအဲဆိုတော့ဒါကသတင်းမီဒီယာတွေတွားရောက်ခွန်ကန့်သက်ထားရရောက်မယ်မတော်တဆပဲဖြစ်နေရလားတမင်မဲ့ဒီလိုဖြစ်အောင်လုပ်နေရလားအစိုးရကနေတမင်ဒီဘူသတင်းတောက်တွေတွားခွန်မရအောင်ကန့်သက်ထားတဲ့မူဝါဒလားပြီးတော့ကျွန်တော်တို့ဒီသတင်းမီဒီယာဒီဒီဒေသကိုလွတ်လွတ်လပ်လပ်တွားခွန်ဘယ်တော့ပြုနိုင်မှာလဲဒီလိုအစိုးရစီစဉ်တဲ့အဲဒီလိုခီးစဉ်မဟုတ်ဖဲနဲ့တည်တံ့သွားရောက်ခွင့်ကဘယ်ချိန်လောက်များကျွန်တော်ရနိုင်မလဲ
ဆရာဒီမေခေါ်မေးတာကျွန်တော်သိကျေစုတင်ပါတယ်ဘာလို့ကျွန်တော်မသိဘူးအဲ့ဒါအဲ့တော့ကျွန်တော်ထင်ပါတယ်တခုတော့ဆရာပြောသလိုပါပဲတခုတော့ဒီအခြေဆက်မမိဖြစ်နေတာပေါ့ကျွန်တော်ကတော့ကျွန်တော်ကိုယ့်ဟာနဲ့ကိုယ်စကူရင်အခုကတော့ကျွန်တော်တို့ဟိုလို confidence building stage ပေါ့လေ confidence building လို့ပြောတာပေါ့နော် trust building ပေါ့မီဒီယာနဲ့အစိုးရကြားမီဒီယာနဲ့ပြည်သူကြားအဲ့ဒါအတွက်ကျွန်တော်တို့ခု guide trip ပြလွှတ်နေပါတယ် ဒါပေမဲ့တချိန်ကျရင်နောက်တစ်ဆင့်တက်ဖို့ကတော့ကျွန်တော်ကမှကျွန်တော်စကူပါကျွန်တော်အဲ့ဒါတင်ပြဖို့အစီအစဉ်ရှိပါတယ်အဲ့တော့ကျွန်တော်တို့ယုံကြည်ရတဲ့ပြည်တွင်းနိုင်ငံမြန်မာလူမျိုးသတင်းထောက်တွေပေါ့ RFA တို့ DVB တို့ VOA တို့ပြောစကိုမြန်မာလူမျိုးတွေပေါ့ဟိုနိုင်ငံခြားတွေမှာပါခင်အဲ့ဒီလိုတဖြည်းဖြည်းတဖြည်းဖြည်း conference building ကိုရှေ့ကိုတူဆောက်ဖို့အစီအစဉ်ရှိပါတယ်မလာပါလိမ့်မယ်ခင်ဗျာ
ဒါကတော့ပြန်ကြားရေးဒူးဝင်ကြီးဦးအောင်လှထွန်းဖြေသွားတာဖြစ်ပါတယ်